ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မူဆယ်မြို့နယ်ကအစိုးရတပ်စခန်းတွေကို KIA နဲ့တန်းဘလောက်ပူးတဲ့တပ်ဖွဲ့တွေတက်ခဲ့ကြရမှာထိခိုက်မှုတွေရှိခဲ့လို့သိရပါတယ်ခင်ဗျာခုနောက်ဆုံးအခြေအနေဘယ်လိုများရှိပါလဲခင်ဗျာ
နောက်ဆုံးအခြေအနေကတော့ကျွန်တော်တို့အခုလောလောဆယ်မနေ့ပိုင်းဒီမနေ့ပိုင်းဆက်ပြီးတော့ပေါ့နော်နေရာ9နေရာပေါ့နော်အောက်ချိန်မှာဖြစ်စဉ်ဖြစ်တဲ့နေရာလဲဆို9နေရာတဲ့ပုံပဲအဲ့ဒါကိုသူတို့ကစီရီအတက်ပေါ့အဲ့လိုမျိုးချိန်ကိုက်ပြီးတော့တိုက်ခိုက်တဲ့သဘောဖြစ်ပါတယ်ဖြစ်တဲ့အခါမှာကျွန်တော်တို့ထူးခြားချက်ကပါလဲဆိုတော့105မိုင်ကုန်းတော်ရေးစခန်းလိုဟာမျိုးမှာတိုက်ခိုက်တယ်ကျန်တဲ့တရားတွေမိုင်းခွဲပြီးတော့ဆက်သွယ်ရေးပြတ်တောင်းအောင်လုပ်တယ်စက္ကန့်နေလုံးရေးစက္ကန့်နေတိုက်ခင်နောက်အဲ့မှာအဲ့လိုတိုက်ခဲ့တဲ့အခါမှာလက်လက်ကြီးတွေနဲ့အဲ့လိုမျိုးလက်လက်ငယ်တွေနဲ့ကြီးအရသာပြစ်မှတ်တယ်ပေါ့နော်အရသာတွေထိခိုက်ဒဏ်ရမှုတွေရှိပါတယ်အခုနောက်ဆုံးတင်ရတော့ကျွန်တော်တို့တပ်မတော်စစ်ကြောင်းတွေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေကနံပါတ်1အနေနဲ့ကျွန်တော်တို့ဒီစက္ကန့်ကုန်းတွေပေါ့နော်စက္ကန့်ကုန်းတွေကိုကာဝယ်ဖို့နံပါတ်2အချက်ကတော့အဲ့ဒီတိုက်ခိုက်လာတဲ့ဒီကချင်ရဲနောက် TNL တောင်းပလောင်ရဲ MNDA အဒီဖွဲ့တွေကိုကျွန်တော်ကတိုင်းလန်တိုက်ခိုက်ဖို့နံပါတ်3ချက်ကတော့ကျွန်တော်တို့ဒီဒေတာတွေမှာရှိတဲ့ပြည်သူတွေမထိခိုက်အောင်ကာဝယ်ဖို့ဒီ300နဲ့ဆောင်ရွက်နေတာဖြစ်ပါတယ
်ဒီတန်းဘလောင်ဖွင့်နေကင်းဘက်ကပြောတာကအခုလိုတိုက်ပွဲဖြစ်ရတယ်ဆိုတာကတော်တဲ့တောင်ထဲမှာသူတို့အတိုက်ခတ်ခံနေရတာနေရတဲ့အတွက်ကြောင့်သူတို့ကမြို့ပေါ်တိောက်တိုက်ပွဲတွေပုံဖော်ရလို့ပြောပါတယ်ခင်ဗျာအစိုးရဘက်ကဒီပုံမှာဘယ်လိုများဆောင်ရွက်ဆောင်ဖို့ရှိပါလဲခင်ဗျာ
ကျွန်တော်တို့တိုက်ခတ်ဖို့ရဆိုတဲ့အပိုင်းမှာဟောအမျိုးမျိုးရှိပါတယ်တော်တဲ့တောင်ထဲမှာဒီလိုဖြစ်နေလို့ဆိုတဲ့အပိုင်းမှာတောင်ဘလောင်နေမြေအခုတိုက်ပွဲဖြစ်ပေါ်တဲ့နေမြေဒေသတွေကြည့်လိုက်ရင်သက်ဆိုင်ရာအတိုင်းအတာလက်လက်ကိုင်ဖွဲ့စည်းတွေရဲ့လှုပ်ရှားနိုင်တဲ့ ქვენ ပေါ့နော်သူတို့ရဲ့နေမြေရှိတယ်ဒီနေမြေတွေကိုကျော်လွန်ပြီးတော့အခုတကယ်ကိုအခုဆိုရင်ကျွန်တော်တို့တရုတ်မြန်မာနယ်စပ်သွားလာတဲ့ကျွန်တော်တို့ကုံတွယ်ရေးလမ်းကြောင်းတက်တောက်သွားပြီပေါ့တက်တောက်သွားတဲ့အပြင်ပြည်သူတွေကုံတွယ်တွေသွားလာရတယ်ရက်ဆိုင်သွားပြီအဒါကသူတို့ရဲ့လိုအားချက်နဲ့ပြည့်မီပါရဲ့လာတာမေးစရာရှိတယ်နောက်ဒုတိယချက်ကတော့စစ်ပွဲနဲ့ဘာမှမဆိုင်တဲ့ပြည်မဲ့အရသာပြည်သူတွေထိခိုက်ဒဏ်ရာရတယ်သေဆုံးတာတွေရှိတယ်ဒီအချိန်တွေကတော့သူတို့ဒါကိုကဘာကိုမက်ဆေ့ပေးတာပဲဖြစ်ဖြစ်ကျွန်တော်တို့ဒီလဲကိုမက်ဆေ့ပေးတာပဲဖြစ်ဖြစ်ဒီနည်းနဲ့မက်ဆေ့ပေးတာကသင့်လျော်ပါလေလားဆိုတော့ကျွန်တော်တို့မေးစရာရှိတယ်သူတို့ဒီတော်တဲ့တောင်ထဲမှာဟိုတိုက်ခိုက်မှုတွေဖြစ်နေတဲ့အတွက်တိအောင်လို့မျိုးပေါ်လာတိုက်တယ်ဒါဆိုရင်တော့သူတို့ရဲ့မူလကြီးအချက်ကစဉ်းစားစရာဖြစ်တယ်မေးဝန်းထုတ်စရာအများကြီးရှိတယ်ကျွန်တော်တို့ခုသွားနေတဲ့ဟာကတသက်တရားသူပင်လုံးငញ្ញိုင်းညီလာခံနဲ့ကျွန်တော်သွားနေတာဖြစ်တယ်ဒီအပေါ်မှာလည်းဆက်လို့ဖြစ်စီသဘောမျိုးလောက်ရကြတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်
ဥစ္စာတွေ RF ကကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးပါ